ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရတယ်လို့ပြင်သစ်အစိုးရကကြေညာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမ္မတမှာကိုဗစ် -19 ရောဂါလက္ခဏာတွေစတွေ့ခဲ့ရတဲ့နောက်စမ်းသပ်ဆစ်ဆီးခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။သမ္မတမက်ခရွန်ဟာပြင်သစ်နိုင်ငံမှာပြတ်ထန်းထားတဲ့ဥပဒေအတိုင်း9ရက်ကြာတည်ကြားခွဲနေထိုင်မှာဖြစ်ပြီးသူ့တာဝန်ဝတ္တရားတွေကိုအဝေးကပဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာအခုအခါမှာသူတို့မှာဒီရောဂါကူးစက်မှုရှိမရှိကိုစစ်ဆေးနေကြပါပြီ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအသက်42နှစ်ရှိပြီဖြစ်တဲ့သမ္မတမက်ခရွန်ကပါရီမှာပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတန်နဲ့ဗိုလ်တဖူးနေမှာတွေ့ဆုံခဲ့တယ်လို့ဒီသတင်းပတ်ထဲမှာပဲဥရောပကောင်စီအကြီးအကဲ Charles Michael ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen တို့နဲ့လည်းနေ့လယ်စာအတူစားခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကာယရောဂါစတင်ခဲ့တဲ့မူလအရင်းမြစ်ကိုစုံစမ်းဖို့အတွက်January ပထမပတ်ထဲမှာတရုတ်နိုင်ငံတဲကိုအဖွဲ့ဝင်10ဦးပါသုတေသနအဖွဲ့တစ်ဖွဲ့ကိုဆစ်လွတ်မယ်လို့ဗိုလ်တဖူးနေမှာပဲ WHO ကကြေညာခဲ့ပါတယ်။အခုအခါကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက84သန်းကျော်နဲ့တေဆုံးရသူက 1.6 သန်းကျော်ရှိနေပါပြီ။